ကလေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တစ်ပင်ရဲ့တက်တန်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးအချိန်ဂရုစိုက်ရမယ့်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါထာတွေလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမန္တန်သုံးသပ်ကြည့်တဲ့အခါဂါထာရွတ်ရုံကခက်များများပါပဲကလေးနဲ့လူငယ်တွေကိုတံမိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတံမိုးထားခံရသူဟာတံမိုးရှိအောင်နေပါလိမ့်မယ်
ဒီတစ်ခေါက်မှာတော့နိုင်ငံတကာပြည်ကမ်းတွေပြတိုက်တွေနဲ့ကလေးတွေအကြောင်းကိုပြောဖို့ပါနိုင်ငံတကာဆိုတဲ့အခါမှာကမ္ဘာကြီးကိုဥဆောင်နေတဲ့ဒါမှမဟုတ်ရင်အ ਨੇ သုံးတော့ဒေသတွေနေမှာဥဆောင်နေတဲ့နိုင်ငံတွေကိုဆိုလိုပါတယ်အဲ့ဒီမှာကလေးတွေဘယ်လိုပတ်သက်ခွင့်ရှိလဲဘယ်လိုပူးပေါင်းမှုရှိလဲဆိုတာမျိုးကိုပါတာမန်သိပ္ပံပြည်ကမ်းတစ်ခုဟာ12ဒေါ်လာပေးပြီးမှဝင်လို့ရပေမဲ့သူတို့နိုင်ငံသားတွေအတွက်ဆိုရင်တော့အခမဲ့ပေးထားတာကိုတွေ့ရပါတယ်အဲ့ဒီမှာကလေးတွေအတွက်ဆိုရင်ရောင်စုံစက်ကူတွေခဲတံတွေချထားပြီးတော့ကြိုက်တယ်လို့တုံကြိုက်တယ်လို့ယူပါပဲကျွန်တော်တို့မြန်မာနိုင်ငံကနေအဲ့ဒီမှာအလုတ်သွားလုပ်နေတဲ့မိခင်တယောက်ကပြန်ပြောပြပါတယ်သူ့ကလေးဟာပြတိုက်တဲ့ကိုဝင်ကားစားကဘလို့ပြုမှုကြင်ကြာမယ်ဆိုတော့မသိတဲ့အတွက်ဝန်ထမ်းတွေကလာပြီးတော့မိခင်ကိုမြစ်တာရက်ခံပါတယ်တဲ့အဲ့လိုစူညာအော်ဟစ်ပြီးတော့အများအနှောက်အယှက်ဖြစ်အောင်မလုပ်ရဘူးထိမ့်သိမ့်ပေးပါလို့ပြောပါတယ်အဲ့ဒီလိုအခါမျိုးမှာဖွံ့ဖြိုးမှုမရှိသေးတဲ့နိုင်ငံတွေကသွားတဲ့မိခင်တွေအဲ့ဒီမှာအလုပ်လုပ်ရင်းနဲ့ကလေးတွေကိုပို့မိတဲ့သူတွေဟာရှက်ပြီးတော့နောက်နောက်ကိုကလေးတွေကိုပြတိုက်တယ်ပြကန်းနေမပို့တော့ပါဘူးအဲ့ဒီအချက်ကိုဥစွာဆွေးနွေးနေတာပါတကယ်တော့ပြတိုက်တယ်ပြကန်းနေအများနဲ့ဆိုင်တဲ့နေရာတွေမှာတိတ်တိတ်ဆိတ်ဆိတ်နေရမယ်ပြီးရင်လူကြီးတွေကိုမသိတာမေးခွန်းရှိတယ်ဆိုတော့လောက်စပြီးတော့လေ့ကျင့်သွားတဲ့အခါမှာနောက်တော့အောင်မြင်သွားကြတာပါအဲ့ဒီကစီကန်းနေကိုမလိုက်လာနိုင်လို့မသွားတော့ဘူးမပို့တော့ဘူးဆိုရင်တော့အဲ့ဒီနိုင်ငံမျိုးရဲ့ပညာရေးကိုဘလို့မှလိုက်လို့မရတော့ပါဘူးအခုဆိုရင်အဲ့ဒီမှာကလေးတွေဟာစိတ်ကြိုက်ပုံဆွဲခွင့်ပကြီဆွဲခွင့်ရေးခွင့်တွေရှိသလိုတသိချာချာကြည့်တဲ့အခါမှာလာပြီးတော့လေ့လာရုံမကဘူးတချို့ဆိုရင်ပြတိုက်တယ်မှာအချိန်ပိုင်းတာဝန်ယူနေကြပါပြီအချိန်ပိုင်းတာဝန်ဆိုလို့လစာနဲ့မဟုတ်ပါဘူးကျွန်တော်တို့စီမှာအလဲတန်းလောက်ရှိတဲ့ကလေးတွေဟာသူတို့စီမှာပြကန်းအသီးသီးမှာစေတနာဝန်ထမ်းသဘောနဲ့ဝင်လုပ်ပေးနေတာပါပြောရရင်တော့ចောင်းကလွတ်ပေးထားတာပါ។ဘာလို့ရတာလဲဆိုတော့အဲ့ဒီပြကန်းတစ်ခုရဲ့အចောင်းကို तू နောကြည်အောင်လေ့လာပြီးပြီဖြစ်တဲ့အတွက်လာပြီးတခြားအသည့်လေ့လာတဲ့ခရီးသွားတွေခလေးများကို तू ကရှင်းပြရတယ်။ပြီးတဲ့အခါဥဆောင်ပြီးတော့ခေါ်သွားတဲ့အလုပ်မျိုးပါ။နမူနာဆိုလို့ရှိရင်သိပ္ပံပြကန်းများမှာကြည့်ပါ။လာကြည့်တဲ့လူကိုလိုက်ပို့ကြတဲ့သူတွေကခလေးတွေကိုဘာကပြတဲ့ဥမာဆိုရင်မှန်တွေကိုနိုင်ငံမှာကတ်ပြီးတော့အခန်းဖွဲ့ထားတဲ့ခန်းတွေကိုဝင်မယ်ဆိုရင်မြန်မာလူတင်စားရရင်တော့ကြေးမှုဝင်ကဘာလို့ပြောကြပါတော့။အဲ့ဒီထဲကိုဝင်သွားဖို့အတွက်တတိကံပုံစံမှန်နေကြည့်မှန်နေကိုထားတဲ့အထက်မှာအဲ့ဒီကတဲ့ပြာကန်းကိုစောင့်နေတဲ့ကလေးတွေကဘူပေါင်းရှည်တွေကိုဝေးပါတယ်။ဘာလို့ဖုန်လဲဆိုရင်အထဲကျရင်သိပါလိမ့်မယ်တဲ့။ကျွန်တော်တို့တကယ်ဝင်သွားကြတဲ့အခါမှာဒီကြေးမှုံရဲ့လှည့်စားမှုမှန်ပြင်ရဲ့အခန်းကဏ္ဍတွေကိုတွေ့တဲ့အခါမှာနိုင်ရန်လားထွက်ပေါက်လားမသိတော့အောင်ပိတ်မိသွားတာမျိုးတွေကြရင်အဲ့ဒီဘူပေါင်းကြီးနဲ့ဆန်းသွားကြရတာပေါ့။အဲ့ဒီမှာကလေးတွေကစပြီးတော့ပျော်ရွှင်မှုကိုရပါတယ်။ပြောချင်တာကတော့သိပ္ပံပြာကန်းလို့ပြောပေမဲ့ကလေးတွေအတွက်ကတော့ပျော်စရာဖြစ်အောင်စပြီးတော့မိတ်ဆက်နေတာကိုကျွန်တော်သတိထားမိတာပါတယောက်မျက်နှာတယောက်ကိုဘူပေါင်းကြီးနဲ့ထိုးမိမလို့ဖြစ်လိုက်တခက်ခက်ရီပြီးတော့ထွက်ပတ်ကိုရှာလိုက်ပြီးရင်မီးလုံးလေးကိုကန်ကြည့်ခိုင်းတဲ့အခါကန်ကြည့်တော့မီးလုံးကတကယ်မရှိပဲကိုယ့်လက်ကိုပဲပြန်ဆမ်းမိနေတော့ရီစရာဖြစ်ပြီးတဲ့အခါကျတော့မှမီးလုံးကဘယ်ကပေါ်နေတာလဲဆိုတော့ကိုအဲ့ဒီလိုမှန်သားပြင်ကြေးမှုန်တွေရဲ့လှည့်စားမှုအကြောင်းကိုနားလည်အောင်ပြပါတယ်ပြီးတော့ကြောက်အနက်ကြီးတဲ့ကိုစင်းသွားတယ်လို့ထင်ရလောက်အောင်လှုပ်ထားတဲ့လှည့်စားမှုတွေရှိပါတယ်အဲ့ဒါကတော့ကလေးတွေကိုရုတ်တရက်ကြည့်လိုက်ရင်ဝရဏကနေပြီးတော့ပြုတ်ကြတော့မှာပဲလို့ထင်သွားအောင်ထိတ်လန့်သွားစေတာပါဒါပေမဲ့မဟုတ်ပါဘူးကျန်းတဲ့ပြင်းကြီးမှန်ဟာအပေါ်မှာရှိနေတဲ့မှန်တွေကပုံရိပ်ရောင်တွေအမျိုးမျိုးထိုးတဲ့အခါမှာအ낵ကြီးလျှော့ပြီးတော့ဆင်းတော့မလို့ထင်ရအောင်လှည့်စားနိုင်တယ်ဆိုတာကိုလည်းကလေးတွေကိုသိစေပါတယ်ဆိုလိုတာကတော့သိပ္ပံကိုအလွတ်ကျက်ပြီးတော့သင်တာမျိုးမျိုးပဲနဲ့လက်တွေ့မှာစပြီးတော့ပြပါတယ်ကျွန်တော်တို့ဒီအလင်းပြန်နိုင်တဲ့ကရိယာတွေအကြောင်းပြီးတဲ့အခါမှာလေစာတနတ်နဲ့ပြစ်တန်းကစားတာကိုပြပါတယ်တကယ်လေစာမဟုတ်ဘဲနဲ့ရောင်ကြီးနဲ့ထိုးယုံထိုးတာပါအန်ဒီရဲ့ကင်းတဲ့ရောင်ကြီးပါအဲ့ဒီအခါနဲ့ဝင်ဖို့ကလေးတွေကအဲ့ဒီရောင်ကြီးကိုဘယ်လိုတင်းရှောင်ရမယ်ဆိုတာကိုစနစ်တကျသင်ပေးပါတယ်ပြောချင်တာကတော့စာအုပ်နဲ့လိုက်ရေးပြီးတော့ခေါင်းညှိပ်ပြီးလက်ကလေးပိုက်ပြီးတော့မျက်လှာချကထွက်သွားတာမျိုးမဟုတ်ပါဘူးကလေးတွေကိုကစားရင်းနဲ့သိပ္ပံပညာအကြောင်းကိုမိတ်ဆက်တယ်မိတ်ဆက်တယ်ဆိုတဲ့နေရာမှာလူလားစိတ်နဲ့ဖြစ်အောင်တင်မှန်းမသိတင်တဲ့စိတ်နဲ့ဖြစ်အောင်လို့မိတ်ဆက်နေတာကိုတွေ့ရတာပါအဲဒီတော့အုံနှောက်နဲ့ပတ်သက်တဲ့ပြကန်းကိုပဲကြည့်ပါလူရဲ့အုံနှောက်ဟာဘလို့ဖွဲ့စည်းထားတယ်ဆိုတာကိုအင်မတန်ကြီးမားအောင်ပုံကြီးချက်ပြီးတော့ဓာတ်ပုံနဲ့ပြယုံနေမှာကသ
ตบอ ตยาကို วายาจูတွေเนี่ยနှိုင်းရှင်ဥပမာပေးပြီးတော့ပြထားတာပါအဲ့တော့27ရာစုမှာဖြစ်လာမဲ့ကလေးတွေရဲ့အုံနှောက်ဟာဘယ်လိုဉာဏ်ရည်မျိုးတက်လာမယ်ဆိုတာကိုသူတို့ကခံမှန်းတွက်ချက်လဲပြပါတယ်အမတန်ကလေးတွေနားလည်နှိုင်တဲ့စနစ်မျိုးနဲ့ပြတာပါဘာလဲဆိုတော့အဲ့ဒီအုံနှောက်ဟာ 27ရာစုမှာပေါ်လာတဲ့အိုင်ဒီခေါ်တဲ့သတင်းနှီးပညာကရိယာတွေအကိုစမ်းသပ်ရင်းကင်တွယ်ရင်းတင်ချရင်းနဲ့ဘယ်လောက်ထိကျွမ်းကျင်လာမယ်ဆိုတာကိုပြပါတယ် အဲ့ဒါကြောင့်အဲ့ဒီအခန်းထဲမှာဆိုကလေးတွေကဂိမ်းစောနေတယ်လို့ထင်ရပေမဲ့တကယ်တော့အုံနှောက်ရဲ့တုံ့ပြန်မှုတွေလူခန္ဓာကိုယ်ရဲ့တွင်းကလေးစားတွေရဲ့ဆက်သွယ်မှုတွေပြီးတော့လူတယောက်ရဲ့အုံနှောက်ဟာဘယ်လောက်အစွမ်းဆောင်ရေလုံနိုင်တယ်လဲဆိုတာတွေကိုကလေးတွေကကိုယ်တိုင်စစ်ဆေးစမ်းသပ်တာကိုဂိမ်းကစားနည်းနဲ့ကစားနေတာတွေ့ရပါတယ်ကျွန်တော်တို့ကလေးတွေပျော်ရှင်စွာနဲ့သိပ္ပံပည